အွန်လိုင်းရာဇဝတ်မှုတွေနဲ့ဆက်နွယ်ပြီးမသင်္ကာသူ900ကျော်ကိုမြန်မာအာဏာပိုင်တွေကတရုတ်နိုင်ငံကိုလွှဲပြောင်းပေးခဲ့ကြောင်းတရုတ်အစိုးရပိုင်စင်ဝါသတင်းဌာနကဖော်ပြလိုက်ပါတယ်။တရုတ်နိုင်ငံသားတွေပါလိန်ညာခံနေရတဲ့အွန်လိုင်းရာဇဝတ်မှုတွေကိုနှိမ်နင်းမှုတစ်စိတ်တစ်ပိုင်းအဖြစ်ဖမ်းဆီးခံထားရသူ906ဦးကိုမြန်မာအာဏာပိုင်တွေကလွှဲပြောင်းပေးခဲ့ကြောင်းတရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနကိုကိုးကားပြီးဖော်ပြခဲ့တာပါ။တရုတ်ခံပြည်26ဦးအပါအဝင်တန်တရားရှိသူတွေကိုစက်တင်ဘာ25ရက်ကနေပြီးအောက်တိုဘာ9ရက်နေ့အထိတရုတ်နိုင်ငံအနောက်တောင်ပိုင်းနယ်စပ်ပြည်နယ်တွေဖြစ်တဲ့ယူနန်ပြည်နယ်မှာရှိတဲ့လင်ချန်းနဲ့ယူဟွာမြို့တွေကိုပြည်သူ့လုံခြုံရေးအာဏာပိုင်တွေထံကိုလွှဲပြောင်းပေးခဲ့တယ်လို့လည်းပြောပါတယ်။တရုတ်အာဏာပိုင်တွေကတော့တန်တရားရှိသူတွေရဲ့ယာစွတ်မှုဆိုင်ရာလှုပ်ရှားမှုတွေကိုတေချာစွာစုံစမ်းစစ်ဆေးပြီးအွန်လိုင်းလိမ်လည်မှုဆိုင်ရာဥပဒေတွေအတိုင်းတင်းတင်းကြပ်ကြပ်နှိမ်နင်းသွားမယ်လို့လည်းကတိပြုထားပါတယ်။ယာစွတ်မှုဆိုင်ရာခွင့်ဆက်တစ်ခုလုံးကိုကြပ်ကြပ်ပြန့်ပြန့်နှိမ်နင်းနိုင်မှုအတွက်ဆက်ဆက်နေတဲ့နိုင်ငံတွင်းကအမှုခင်းတွေကိုပါတေချာလေးလာနှိမ်နင်းသွားဖို့လည်းစီစဉ်ထားပါတယ်။အွန်လိုင်းယာစွတ်မှုတွေနဲ့ဆက်နွယ်ပြီးမသင်္ကာသူ2318ဦးကိုမြန်မာနိုင်ငံကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးခဲ့ပြီးဖြစ်ကြောင်းတရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနကပြောထားပါတယ်ရှင်။